ထိုင်းနိုင်ငံမှာတော့ကားပစ္စည်းထုတ်တဲ့စက်ရုံတရုံရုတ်တရက်ပိတ်လိုက်ပြန်တဲ့အတွက်မြန်မာနိုင်ငံသားအလုပ်သမား200ကျော်အလုပ်လက်မဲ့ဖြစ်ရမယ့်အရေးနဲ့ကြုံရပါတယ်။အခုလိုကြိုတင်အသိပေးခြင်းမရှိဘဲရုတ်တရက်အလုပ်ရုပ်ပိတ်လိုက်တဲ့အတွက်အလုပ်သမားတွေနေနာခြင်းရဖို့ရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ကအကူအညီပေးနေတဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။စမုတ်စခွန်ခရိုင်ကျလန်ရချာရာလန်းကအလုပ်သမားတစ်ထောင်ကျော်ရှိတဲ့ဖုန်ပရိုဒန်ရာဘာကုမ္ပဏီလီမိတက်ဆက်ရုံကိုပိတ်သိမ်းလိုက်ကြောင်းရုတ်တရက်ကြေညာလိုက်တာကြောင့်ဒီဆက်ရုံကအလုပ်သမားတွေကိုထိုင်းခြေဆိုင်ရှေ့ပြောင်းလုပ်သမားအခွင့်အရေးကွန်ရက်ကတွားရောက်တွေ့ဆုံခဲ့ပြီးသူတို့အတွက်နေနာခြင်းရရှိအောင်ကူညီဆောင်ရွက်ပေးဖို့လှုံ့ဆော်နေတယ်ဆိုပြီးရှေ့ပြောင်းလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ကျက်လက်ပြီးလက်ပတ်နဲ့သမရှိတော့ပိတ်ကျင်းလိုက်ပြီးလို့ကြေညာလိုက်တာ။အဲ့တော့ထိုင်းလုပ်သမားတက်မကနဲ့ထိုင်းအစိုးရနဲ့ပူးပေါင်းပြီးမှတော့ကျက်လက်ပြီးမှသူကအခွင့်အရေးကိုပြောရချင်ဆက်လက်ဆောင်ရွက်နေမှာပေါ့။လောက်တာတစ်ထောင်ကျော်လောက်မှာမြန်မာက200ကျော်လေးပဲရှိတယ်အခုကျွန်တော်တို့လို့အလို့သမားကြီးကုညီရဲ့အဖွဲ့ကြီးနဲ့ပေါင်းပြီးမှမြန်မာလောက်သားတွေကလည်းတက်တန်နဲ့လိုက်လာမှာဆိုတော့ကျွန်တော်ကတကယ်ပြေးလိုက်ပြီဆိုရင်နေ့လာချင်း3နှစ်ဆို3နှစ်စာကိုယူမယ်တစ်နှစ်ဆို1နှစ်စာကိုယူမယ်ကျွန်တော်6နှစ်ဆို6နှစ်စာယူပြီးနေ့လာချင်းရအောင်လုပ်ပေးဖို့အခြေရင်ရှိတယ
်လောလောဆယ်မှာတော့စက်ရုံပိုင်ရှင်ကမြန်မာလောက်သမားတွေကို15ရက်စာလောက်ခပေးမယ်အကြောင်းနဲ့နောက်နှစ်ကျမှအလုပ်ထပ်ခတ်မယ်ဆိုတာမျိုးတွေကိုပြောပြီးစည်းရုံးနေတာကြောင့်အလုပ်သမားတွေဟာပါဆက်လို့ရမယ်ဆိုတာတိတိကျကျမဆုံးဖြတ်နိုင်ပဲဖြစ်နေတယ်လို့လည်းပြောပါတယ်
။မြန်မာလုပ်သားအများစုကြည့်လိုက်တော့ MO လုပ်သား50လောက်ရှိတယ်။ကျန်တာကတော့ကျွန်တော်ဒီနိုင်ငံမှာလုပ်ထားတဲ့ယာယီစာအုပ်တွေပေါ့နော်။အဲ့ဒါတွေနဲ့ကျန်တဲ့လုပ်သားတွေရှိတယ်။အဲ့တော့လုပ်သားတွေကိုယ်တိုင်မညီမညွတ်ဖြစ်နေတာကတချို့ကလက်မထိုးလိုက်မယ်။လက်မထိုးပြီးရင် S50 ယူလိုက်မယ်ပြီးရင်အလုပ်ရှင်ကတော့အလုပ်တစ်ပြန်ခန့်ပေးမယ်လို့ပြောတယ်။အဲ့ဒါလုပ်ပုံမှန်ရှိနေဖို့လိုအပ်တယ်ဆိုတာမျိုးလည်းဆုံးဖြတ်တာရှိနေတယ်
။မြန်မာလုပ်သားတွေထဲမှာ10နှစ်ကျော်လုပ်သက်ရှိတဲ့အလုပ်သမားတွေလည်းပါဝင်နေတာဖြစ်ပြီးဒီလိုအလုပ်သမားတွေအတွက်နေတာကြီးပေးရမယ်ဆိုရင်တဦးကိုဘတ်ငွေ6000ကျော်လောက်ပေးရမှာဖြစ်ပါတယ်။ဒါကြောင့်အလုပ်ရှင်တွေအနေနဲ့နှစ်ရှည်အလုပ်သမားတွေကိုနေတာကြီးပေးရမှာကိုစိုးရိမ်ပြီးလောလောဆယ်15ရက်စာလောအခပေးမယ်ဆိုတာနဲ့အလုပ်အသစ်ခန့်ပေးမယ်ဆိုပြီးမြန်မာအလုပ်သမားတွေကိုပြောဆိုနေတယ်လို့လည်းဦးအောင်ကျော်ကပြောပါတယ်။အလုပ်သမားတွေကြားမှာတော့ဒီအလုပ်ရှင်ပြောတာကိုလက်မှတ်ထိုးလက်ခံမဲ့အုပ်စုနဲ့နေတာကြီးရအောင်စူးစမ်းမယ်ဆိုတဲ့အုပ်စုတွေဖြစ်နေတာကြောင့်ထပ်ပြီးဆွေးနွေးရအောင်မယ်လို့လည်းပြောပါတယ်။စက်ရုံဘက်ကတော့စီးပွားရေးရင်းနှီးမြှုပ်နှံမှုအကျက်အတဲကြောင့်အခုလိုမျိုးစက်ရုံပိတ်ဖို့အတွက်ဆုံးဖြတ်ရတာဖြစ်ပြီးစက်ရုံအလုပ်သမားတွေအတွက်စာချုပ်ပါအတိုင်းရပိုင်ခွင့်များကိုရှင်းပေးမှဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်။ဒါ့အပြင်တကယ်လို့2020ခုနှစ်မှာစက်ရုံပြန်ပြီးလဲပတ်မယ်ဆိုရင်တော့အလုပ်သမားတွေအနေနဲ့အလုပ်ပြန်ပြီးရှောက်ထားနိုင်တယ်လို့လည်းနှုတ်ကပတ်ပြောဆိုထားတာပါ။နိုဝင်ဘာလအတွင်းမှာလုပ်ခဲ့တဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ကျန်ဟိုချာရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့2019ခုနှစ်17လအတွင်းစက်ရုံပေါင်း1400ကျော်ပိတ်ခဲ့ရတယ်ဆိုပြီးအတည်ပြုပြောကြားခဲ့ပါတယ်။လက်ရှိမှာတော့ထိုင်းနိုင်ငံသားနဲ့နိုင်ငံခြားသားအလုပ်သမားစုစုပေါင်း4000ကျော်ဟာ2019ခုနှစ်အတွင်းအလုပ်လက်မဲ့ဖြစ်ခဲ့ရပါတယ်ရှင်။